ရှမ်းကယားနယ်စပ်မှာ KNY ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီကြားမတ်လအတွင်းမှာတိုက်ပွဲတရာကျော်ဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီတပ်တွေရဲ့လက်ချက်နဲ့တန်ကားတော်3ပါအပါဝင်အရဲသားပြည်သူ25ဦးဖမ်းဆီးတပ်ပြတ်ခံခဲ့ရပါတယ်။လေကြောင်းပစ်ခတ်မှုလက်နက်ကြီးပစ်ခတ်မှုကြောင့်အရဲသား5ဦးသေဆုံးပြီး29ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖုန်ကြီးကြောင်စာတင်ကြောင်နဲ့နေအိမ်233လုံးလည်းမီးလောင်ပျက်စီးခဲ့တယ်လို့ KNDF ကမနေ့ကဧပြီလ3ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။လက်နက်ကြီးတိုက်ခတ်မှုကြောင့်စစ်ဆောင်ဒေသခံတွေမကြာခဏပြောင်းရွှေ့နေရတာမို့အကြီးအကျယ်ဒုက္ခရောက်နေကြတာကြောင့်လက်နက်မဲ့အရတားပြည်သူတွေအပေါ်ပြစ်ခတ်တိုက်ခိုက်တာကိုရပ်တန့်ဖို့ဒေသခံတွေကတောင်းဆိုထားတဲ့အကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမွန်ပြောပြပေးပါရှင်
။မတ်လအတွင်းကယားပြည်နယ်ဒေသအခေါ်ကယင်းနီပြည်နယ်လွိုက်ကော်ဒီမော့ဆိုဘော်လခဲဖားဆောင်စတဲ့မြို့နယ်တွေနဲ့ရှမ်းပြည်နယ်တောင်ပိုင်းကပင်လောင်းဖဲခုံစတဲ့မြို့နယ်တွေမှာစစ်ကောင်စီတပ်တွေကစစ်မျက်နှာပြင်၅ခုကိုဖွင့်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ကယင်းနီအမျိုးသားများကာကွယ်ရေးတပ် KMDF ကမနေ့ဧပြီလ3ရက်နေ့ကသတင်းထုတ်ပြန်လိုက်ပါတယ်။ဒါကြောင့်စစ်ကောင်စီတပ်နဲ့ကယင်းနီပူးပေါင်းတပ်တွေအတွက်မတ်လ၁လထဲမှာပဲတိုက်ပွဲကအကြိမ်ကြီးတရာကျော်ဖြစ်ပွားခဲ့တာလို့ဆိုပါတယ်။တိုက်ပွဲဖြစ်ပွားတဲ့နေရာမှာတော့လေကြောင်းကနေပစ်ခတ်မှုက66ကြိမ်ထက်မနည်းရှိခဲ့တယ်လို့ KNDF ကပြောပါတယ်။ဒီတိုက်ပွဲအတွင်းမှာတော့ကယင်းနီတပ်မတော် KA ကယင်းနီအမျိုးသားများကာကွယ်ရေးတပ် KNDF နဲ့တပ်ခွဲတွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေဖြစ်ကြတဲ့ဘောလခဲ PDF ဖဲကုံ PDF မိုးပြဲ PDF DMO PDF ပအိုးအမျိုးသားကာကွယ်ရေးတပ် PNDF နဲ့တခြားမဟာမိတ်တပ်ဖွဲ့တွေပူးပေါင်းပြီးတော့အတူတကွတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။တိုက်ပွဲအနေနဲ့မှာတော့ KNDF ဘက်ကရဲဘော်12ဦးသေဆုံးတယ်လို့စစ်ကောင်စီတပ်သား282ဦးသေဆုံးပြီး80ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်စစ်ကောင်စီတပ်ဖွဲ့ဝင်73ဦးကိုလည်းအသက်ရှင်လျက်ဖမ်းဆီးရမိခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီသေဆုံးမှုထိခိုက်ဒဏ်ရာရမှုတွေနဲ့ပတ်သက်လို့ VOA ကတီးခြားအတည်ပြုလို့မရသေးပါဘူး။စစ်ကောင်စီဘက်ကလည်းဒါနဲ့ပတ်သက်လို့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။စစ်ကောင်စီတပ်ရဲ့မီးရှို့မှုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်မှုလေကြောင်းတိုက်ခိုက်မှုတွေကြောင့်အရဲသားပြည်သူတွေရဲ့နေအိမ်တွေ228လုံးမီးလောင်ပျက်စီးခဲ့ပြီးတော့ဖုံကြီးကျောင်း2ကျောင်းစာတင်ကျောင်း3ကျောင်းထိခိုက်ပျက်စီးခဲ့ပါတယ်။တိုက်ပွဲကြောင့်စစ်ကောင်စီတပ်တွေကလက်နက်ကြီးတွေအလွန်ကျုံအသုံးပြုပြီးတော့ဥတီချက်မဲ့ရန်တမ်းပစ်ခတ်နေတယ်လို့စစ်ရှောင်းတွေကပြောပါတယ်။ဒီပစ်ခတ်မှုကြောင့်အရဲသားတွေတေကျေထိခိုက်တာအိုးအိမ်ပျက်စီးတာအကြီးအကျယ်ရင်ဆိုင်ကြုံတွေ့နေရတာပါ။ဒါကြောင့်အရဲသားတွေအပေါ်မှာပစ်ခတ်တိုက်ခိုက်တာမလုပ်ကြဘို့ဘေးလူရာကိုထွက်ပြေးတိမ်းရှောင်နေတဲ့ဒီမော့ဆိုမြို့နယ်စစ်ရှောင်းပြည်သူတို့ကအခုလိုတောင်းဆိုပါတယ်
။တောက်ချင်တဲ့အဲ့ဒီအနာရှင်တွေကလက်နက်ကြီးတွေပါတယ်သူကမတက်ဆိုင်တဲ့နေရာမရှိတာတော့အဲ့တခုတော့တောက်ချင်ချင်တယ်ပေါ့နော်။ထိုင်တယ်နေရမှာသူလည်းအကုန်လုံးပြည်တာလည်းသိချောင်းလည်းဘာမှမထိုင်ဘူးလေသူတို့ကြောင့်သိချောင်းရတာကြီးအဲ့ဒါသူတို့ကြောင့်သိချောင်းရတဲ့နေရကိုမတက်ထိုင်တဲ့နေရလည်းလည်းကြီးချူတော့လည်းလည်းမရှိရဘူးဗာပြန်လို့လည်းနေရအဲ့လိုမျိုးဖြစ်နေပါ
နောက်ထပ်စစ်ချောင်းတူကတော့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ဒေသခံတွေဟာအိုးမဲ့အိမ်မဲ့ဘဝနဲ့ပြောင်းရွှေ့နေထိုင်နေရတာမို့ဝမ်းနဲ့စိတ်မကောင်းဖြစ်ရတယ်လို့ဆိုပါတယ်လက်နက်ကြီးကြောင့်နေအိမ်တွေပျက်စီးစားရဲတောက်ရဲကလည်းခက်ခဲကြက်တဲလို့ဒေသခံတွေမှာစိတ်ဒုက္ခတောကတွေဖြစ်နေကြပါတယ်
။နေအိမ်ကတော့ကျမတို့အိမ်လည်းပျက်စီးတယ်။နောက်ညီမအိမ်လည်းပျက်စီးတယ်။ဟောနောက်ဒီလိုမျိုးသွားလာနေတာလည်းတခါရောက်နေ
။ကယင်းပြည်နယ်နဲ့ရှမ်းပြည်နယ်တောင်ပိုင်းတိုက်ပွဲဖြစ်တဲ့နေရာတွေမှာစစ်ကောင်စီတပ်တွေကထိုးစစ်ဆင်လျက်ရှိပြီးတော့နှစ်ဖက်ထိတွေ့တိုက်ပွဲတွေလည်းဆက်ပြီးတော့ဖြစ်ပွားနေတယ်လို့ KNDF ကပြောပါတယ်။စေပရိပခါတွေပြင်းထန်နေတဲ့ဒေသတွေမှာပြည်တွင်းစစ်ပြေးဒုက္ခသည်တွေဟာအသက်ဘေးကနေလွတ်အောင်လို့ဆက်ပြီးတော့တိမ်းရှောင်နေကြရပါတယ်။သူတို့အတွက်အရေးပေါ်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေရဖို့နဲ့နိုင်ငံတကာရဲ့အကူအညီတွေကိုစစ်ဘေးရှောင်ပြည်သူတွေဘက်ကမျှော်လင့်နေကြပါတယ်ရှင်။